မနက်ငယ်မှာနာဖနဝတာအစိုးရတွေတက်လာပြီးတဲ့နောက်မှာလူခွင့်အဖွဲ့လားကော်မရှင်လားဖွဲ့တယ်ဆိုတာတော့ရှိခဲ့ပါတယ်အဲ့ဒီတုန်းကတော့ကျွန်တော်မှတ်မိသားဆိုရင်ပြည်ထောင်ဝန်ကြီးကိုခေါင်းဆောင်တင်ပြီးတော့ဖွဲ့စည်းခဲ့ဘူးတယ်လို့ထင်ပါတယ်တော်တော်ကအဲ့ဒါဟုတ်ပါလားဦးအောင်သခင်က
မှန်ပါတယ်ခင်ဗျာ
ဆိုတော့အဲ့ဒီတုန်းကတော့
ဥက္ကဋ္ဌဖြစ်တာဝန်ယူလုပ်တာပါ
ဟုတ်ကဲ့ဆိုတော့လူခွင့်ရေးကော်မရှင်မှာအကျဉ်းဥစည်းဌာနတွေကိုထုတ်ကန်ရတဲ့လူကိုဖမ်းတဲ့နေရာမှာအဓိကတာဝန်ရှိတဲ့ပြည်ထောင်ဝန်ကြီးကိုခေါင်းဆောင်ထားပြီးတော့ဖွဲ့စည်းခဲ့တော့အဲ့ဒီတုန်းကတော့ဒါထောက်မှုကိုလူခွင့်ရေးကော်မရှင်ဥက္ကဋ္ဌခန့်တယ်လို့ဒါမြေခွေးကိုကြက်ချံစောင့်ခိုင်းနေတဲ့အတူပဲလို့ဝေဖန်ခဲ့ကြပါတယ်ဒီတစ်ခါတော့လက်ရှိအစိုးရဝန်ထမ်းတူဦးမှမပါဘဲဖွဲ့စည်းလာတဲ့အရသာအဖွဲ့စည်းလို့တော့သူတို့လှုပ်ထားတာတွေ့ရပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အကြံပြင်းပထမဆုံးဥောင်းသိန်းရဲ့တုံ့ပြန်ချက်ပြောပါခင်ဗျာပထမဆုံ
းကျွန်တော်အနေနဲ့ဒီအခုမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ဖွဲ့စည်းရဲ့ပုံကိုယ်ရေးကိုဆင်းဟုတ်ကြည့်လို့ရှိရင်သူအငိမ့်စားပံမှန်နဲ့ဒီအငိမ့်စားတက္ကသိုလ်ပါမောက္ခရောမြင်ရပါပါလေသူတို့ကဝန်ထမ်းဘဝလာကြတဲ့ပြည်ဖြစ်တဲ့အတွက်ကြောင့်နော်လက်ရှိရတဲ့သူတို့ဒီတာဝန်တွေကိုအစိုးရလည်းပြန်ခန့်အပ်ထားတဲ့အတွက်ကြောင့်အစိုးရရဲ့ဩဇာရှင်ဝင်ဟာเนี่ยตัวเนี่ยเสร็จสรรค์နေဦးမယ်လို့ပဲကျွန်တော်အမှတ်ယူပါတယ
်မင်းငါကဘယ်လိုသဘောပါလဲခင်ဗျာအခုဖွဲ့စည်းလာတဲ့ကော်မရှင်နဲ့ပတ်သက်ပြီးတော့ဘာများပြောချင်ပါလဲ
ပြည်မြန်မာနိုင်ငံအတွင်းကလူ့အခွင့်အရေးချိုးဖောက်မှုတွေကိုကျူးလွန်နေသူတွေကအာဏာပိုင်ဖွဲ့စည်းတွေဖြစ်တယ်အဲ့တော့ဒီအစိုးရအာဏာပိုင်ဖွဲ့စည်းတွေကိုပြန်လဲရေးယူနိုင်ဖို့ပြန်လဲစုံစမ်းနိုင်ဖို့ဆိုလို့ရှိရင်ထိရောက်တဲ့ဥပဒေကိုကြောင်ကြင်ကြင်တက်ကြွန်းနားလည်တဲ့သူတွေပါဝင်ဖို့လူတွေဆိုတာကိုကျွန်တော်အကြံပြင်းအနေနဲ့ပြောချင်တယ်ဒါမှလည်းပဲဥပဒေပြဋ္ဌာန်းချက်တွေနဲ့မညီတဲ့ကိစ္စရပ်တွေကိုဖော်ပြပြီးတော့ရေးယူဆောင်ရွက်နိုင်မှာဖြစ်တယ်။အခုဥပဒေနဲ့နှီးစတဲ့သူဆိုရလို့ဤနယ်ဥပဒေရာရှိဟောင်းတယောက်ပဲပါတယ်ဆိုတာကိုကျွန်တော်တို့တွေ့ရတဲ့အတွေ့ဒါကတော့ဟန်ပြအစည်းအဝေးခန်းစာထုတ်ဖို့လောက်ပဲလုပ်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်ခင်ဗျ။ဟု
တ်ကဲ့နောက်ဥအောင်သိန်းခင်ဗျာဒီလိုလူ့အခွင့်အရေးကမရှင်တွေဘာတွေဖွဲ့တယ်ဆိုရင် terms of reference ပေါ့လေဘာတွေလုပ်ရမယ်ဆိုတာကိုအရင်ဥပဒေအရပြဋ္ဌာန်းပြီးတော့လုပ်တယ်ဘာညာဆိုတာရှိရတယ်အခုတော့မြန်မာပြည်မှာအဲ့ဒီကိစ္စလည်းဘာမှမကြားသေးပါလားခင်ဗျာဒီအဖွဲ့အစည်းရဲ့လူပိုင်ခွင့်တို့ဘောင်တို့သတ်မှတ်ပေးတာအဲ့ဒါပဲလို့မြင်ပါလားခင်ဗျာမကြားခင်ထွက်လာမယ်အ
ဲ့ဒါနဲ့ပတ်သက်ပြီးတော့သူတို့ဒါပထမအဆင့်သူဖွဲ့စည်းတယ်လို့ပဲကျွန်တော်တို့ယူဆလို့ရပါလိမ့်မယ်နောက်ပိုင်းတော့ဒီတာဝန်နဲ့လူပိုင်ခွင့်နေရှိလာပါလိမ့်မယ်လို့ထင်ပါတယ်အဲ့တော့တာဝန်နဲ့လုတ်ပိုင်ခွင့်တွေကိုတိကျပြတ်ထမ်းထားမှသာလင်လေဒါဒီလူခွင့်ရေးချိုးပေါက်ခံရသူတွေရဲ့နော်တင်ပြတိုင်တန်းမှုမှာဘယ်လိုလုံထုံးလုံနည်းနေလဲအရေးယူဆောင်ရွက်ပေးမလဲဆိုတာကိုတက်တက်သားသားကပြတ်ထမ်းရမှာဖြစ်ပါတယ်ဆိုတော့အဲ့အရာဒီမပြတ်ထမ်းမဲနဲ့ဒီကော်မရှင်လေးဖွဲ့စည်းပေးတဲ့ယုံနဲ့ပြပြသွားမယ်ဆိုရင်တော့ပြည့်စုံမှုမရှိဘူးလို့ပဲကျွန်တော်ဘက်ကယူဆပါတယ်
ဟုတ်ကဲ့ဦးမင်းတွင်ဦးကနိုင်ငံတကာမှာလည်းပဲလှုပ်ရှားနေတဲ့လူခွင့်ရေးရှင်တူဆိုတော့ကျွန်တော်မေးချင်တာမြန်မာနိုင်ငံနဲ့အင်ဒီဂျင်းထိုင်းနိုင်ငံဖြစ်ဖြစ်နှိုင်းယှဉ်ပြီးကြီးပေးပါရထိုင်းနိုင်ငံမှာလည်းလူခွင့်ရေးကော်မရှင်ရှိတော့သူတို့ရဲ့ဖွဲ့စည်းပုံနဲ့ကျွန်တော်တို့စီကဟာနဲ့ဘယ်လိုလောလောဆယ်မှာနှိုင်းယှဉ်စရာဘာတွေ့ပါလဲခင်ဗျာ
အာတွေ့တာတော့ဗျာကျွန်တော်တို့ဒီထိုင်းနိုင်ငံမှာဖွဲ့စည်းတဲ့အမျိုးသားလူခွင့်ရေးကော်မရှင်မှာကအစိုးရဝင်သားမဟုတ်တဲ့လွတ်လပ်တဲ့ဥပဒေပညာရှင်တွေရှိနေပြီတရားရုံးချုပ်တရားသူကြီးတွေပါဝင်ပြီးတော့ဖွဲ့စည်းထားတာဖြစ်တယ်။နောက်ပြီးတော့တခါဒီထိုင်းနိုင်ငံမှာဖွဲ့စည်းထားတဲ့လူ့အခွင့်အရေးကော်မရှင်ကနေပြီးတော့အောက်ကနေပြည်သူတွေတိုင်တန်းလာတဲ့တိုင်တန်းချက်တွေရပြီဆိုတာနဲ့ချက်ချင်းအကျဉ်းထောင်တွေရဲစခန်းတွေတရားရုံးတွေမှာစစ်ဆေးနေတဲ့မှုကင်းတွေကိုခေါ်ယူပြီးတော့ပြည်စင်သုံးသပ်နိုင်တဲ့အခွင့်အာဏာတွေပေးထားတာကိုကျွန်တော်တို့တွေ့ရတယ်။ဒါကြောင့်ကျွန်တော်တို့ဒီထိုင်းနိုင်ငံမှာဖွဲ့စည်းထားတဲ့အမျိုးသားလူ့အခွင့်အရေးကော်မရှင်နဲ့တော့တော်တော်ကွာခြားတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ။
ဆိုတော့မြန်မာနိုင်ငံမှာအဲ့လိုအခွင့်အရေးမျိုးရရှိနိုင်မဲ့ကော်မရှင်မျိုးဖြစ်လာနိုင်မယ်လို့မျှော်လင့်မှုပေါ့ဦးမင်းကြီးက
။ဟုတ်ကဲ့ခင်ဗျာအဲ့ဒီလိုမျိုးဖြစ်လာနိုင်ဖို့ဆိုလို့ရှိရင်ကျွန်တော်တို့ဒီဥပဒေတွေကိုတက်ကြွနားလည်တဲ့တရားရုံးချုပ်ရှိနေတဲ့တော်တော်များများပါဝင်တဲ့အဖွဲ့အစည်းတွေဖြစ်ဖို့လိုတယ်
။ဟုတ်ကဲ့ဆိုတော့အခုကျွန်တော်တကယ်မေးချင်တာကတော့ဒီလူ့အခွင့်အရေးကော်မရှင်ဖွဲ့စည်းတဲ့ကိစ္စကိုနိုင်ငံရေးစုဆောင်းတဲ့တရားဥပဒေစုဆောင်းဆိုပြီးနှစ်ဖက်ကျွန်တော်ဝေဖန်ဆန်းစစ်ပြကြည့်တဲ့သဘောဖြစ်ပါတယ်ဆိုတော့ဆရာဦးအောင်သိန်းကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှာပါဝင်လှုပ်ရှားနေတဲ့နိုင်ငံရေးသမားတူဦးဆိုလည်းမမှားပါဘူးဆိုတော့နိုင်ငံရေးအချင်းဒီကော်မရှင်ဖွဲ့စည်းပုံကိုဘယ်လိုသုံးသပ်မလဲခင်ဗျာဒါဟာအစိုးရအနေနဲ့သူတို့ရဲ့နိုင်ငံရေးအကျိုးအမြတ်ပဲလားသို့မဟုတ်အမျိုးသားပြန်လည်သင့်မြန်ရေးတိုင်းပြည်မှာလူ့အခွင့်အရေးတိုးတက်စေချင်တဲ့နိုင်ငံရေးဆန္ဒနဲ့တကယ်လုပ်သလားဆိုတာဦးအောင်သိန်းရဲ့သုံးသပ်ချက်ကိုကြားချင်ပါတယ
်အဲနိုင်ငံရေးရှုထောင့်အနေနဲ့ပြောရမယ်ဆိုတော့ဒီနိုင်ငံတကာရဲ့စံညီစံညွန်းတွေနော်အပြည့်အစုံလူ့အခွင့်အရေး ကျညာစမ်းမှာပါတဲ့အချက်လက်တွေကိုအပြည့်အဝခန်းစားခွင့်ရအောင်ဆောင်ရွက်ပေးနိုင်မလဲဆိုတဲ့ဒီနိုင်ငံရဲ့အမြင်ရှုထောင့်အနေနဲ့သုံးသပ်ပေးလို့လိုအပ်မယ်လို့ကျွန်တော်ထင်ပါတယ်အဲဒီလိုမှမဟုတ်ဘဲနဲ့ဒီပုံစံအရပဲဆောင်ရွက်ပြီးတော့တကယ်အနှစ်သာရမပါဘူးဆိုရင်တမ်းပြီမှာလူ့အခွင့်အရေးချိုးဖောက်တဲ့ချိုးဖောက်တဲ့လူနဲ့ချိုးဖောက်ခံရတဲ့လူဆိုတဲ့လူရန်စားနှစ်လောက်ပေါ
commission ဖွဲ့တယ်လို့ကြေညာလိုက်တာနဲ့ပတ်သက်ပြီးတော့နိုင်ငံရေးအဖြစ်သူတို့ဘာရွေးချယ်နဲ့လုပ်တယ်လို့ထင်တယ်တိုက်ပြည်ရဲ့နိုင်ငံရေးအခြေအနေတိုးတက်လာစေချင်လို့လုပ်တယ်လို့မြင်ပါသလားသူတို့မဟုတ်တခြားရွေးချယ်များစီးလိမ့်မယ်လို့ထင်ပါသလား
အဲကျွန်တော်တို့မြန်မာနိုင်ငံကနိုင်ငံသားတွေရဲ့အခွင့်အရေးတိုးတက်လာဖို့အတွက်ရွေးပြီးလှုပ်ဆောင်တာမဟုတ်ဘူးဆိုတာကတော့ရှင်းပါတယ်ဘာကြောင့်ဒီလိုပြောရလဲဆိုလို့ရှိရင်ကျွန်တော်တို့ဒီအမျိုးသားလူ့အခွင့်အရေးကော်မရှင်ဖွဲ့စည်းတာနဲ့အတူကျွန်တော်မြန်မာနိုင်ငံအတွင်းမှာပဲသူတို့ပြည်ထောင်စုအဆင့်နိုင်ငံသားများရဲ့မူလအခွင့်အရေးဒီမိုကရေစီရေးနဲ့လူ့အခွင့်အရေးဆိုင်ရာကော်မတီကိုလည်းသူတို့ဖွဲ့စည်းထားတယ်။အဲ့ဒီအဖွဲ့မှာအဖွဲ့ဝင်15ဦးပါတယ်။တက်တန်းကတစ်နှစ်ရှိတယ်။အဲ့ဒီအဖွဲ့မှာလည်းဥက္ကဋ္ဌဖြစ်တဲ့သူကကျန်ဖို့အတွင်းမူဟောင်းလုပ်ခဲ့တဲ့ဦးထေးဦးဖြစ်တယ်။အဲ့တော့ဒီအောက်မှာပြည်ထောင်စုအဆင့်ဖွဲ့စည်းထားတဲ့ကော်မတီကလည်းနိုင်ငံသားတွေရဲ့အခွင့်အရေးတွေကိုတိတိကျကျဖော်ဆောင်ပြီးနိုင်မဲ့အခြေအနေမရှိဘူး။အဲ့ဒီထဲမှာဥပဒေနဲ့นี่สัตว์เนี่ยดูตะหยอกဆိုလို့ရှင်ကိုဟင်းမဲတန်တာနေကဒေါ်နန်ဝါနူတယောက်ပဲဥရီနဲ့နီးစပ်တယ်ဆိုတာကိုကျွန်တော်တို့တွေ့ရတဲ့အတွက်နိုင်ငံသားတွေရဲ့အခွင့်အရေးကိုထိတိယယောက်အကာအကွယ်ပေးနိုင်ဖို့အတွက်ရည်ရွယ်ဖွဲ့စည်းထားတာမဟုတ်ဘဲနဲ့နိုင်ငံရေးအရာလိုအပ်လာလို့ရှိရင်အစီရင်ခံစာတွေထုတ်မယ်စုံစမ်းစစ်ဆေးမှုတွေကိုအတွင်းကျိတ်လုပ်မယ်ဆိုတဲ့သဘောလောက်ပဲဖွဲ့စည်းထားတယ်လို့ကျွန်တော်တို့မြင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံနဲ့ကနိုင်ငံရေးပါတီတွေကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့တစုံတရာတုံ့ပြန်ပြောကြတာမတွေ့ရသေးပါဘူးသူတို့လည်းဆက်လက်ပြီးတော့စောင့်ကြည့်နေတယ်ထင်ပါတယ်ဆရာဦးအောင်သိန်းတို့ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းဘာမှမပြောလာသေးပါဘူးဒါပေမဲ့မြန်မာနိုင်ငံကိုလူ့အခွင့်အရေးဘာညာကြည့်လိုက်ရင်တော့လောလောဆယ်မှာတော့နိုင်ငံရေးအကျဉ်းသားတွေ2000ကျော်ကိုမလွတ်သေးဘူးဆိုတာကိုလူတိုင်းကပြောနေကြပါတယ်ဆိုတော့ဒီနိုင်ငံရေးအကျဉ်းသားရဲ့လွတ်မြောက်ရေးအတွက်ကောမျှော်လင့်ချက်တွေပူထားလာနိုင်တဲ့အခြေအနေရှိပါသလားခင်ဗျာပြည်သူတွေအဲ့လိုများမျှော်လင့်ကြပါလားဒီပြင်ကြတော့ဥုံသိန်
းအဲဘာပဲပြောပြောပြနိုင်ငံရေးအကျဉ်းသားတွေဟာလည်းလူ့အခွင့်အရေးချိုးဖောက်ခံရတဲ့အချိန်မှာအဓိကပါဝင်နေတဲ့သူတွေဖြစ်တယ်လေဗျာဟောအဲ့ဒီနိုင်ငံရေးအကျဉ်းသားတွေရဲ့နောက်ယုံကြည်ချက်ရအကျဉ်းချနေတဲ့သူတွေဟာသူတို့ကအများအကျိုးအတွက်အများအတွက်ကိုရည်ရွယ်ပြီးတော့လောက်ကင်ဆောင်ရွက်တာကိုကျွန်တော်တွေ့ရတယ်ဥပမာပြောရမယ်ဆိုရင်နော်ဒီနိုင်ငံရေးပါတီဝင်လည်းမဟုတ်တဲ့ကိုထင်ကျော်ဆိုတဲ့ပုဂ္ဂိုလ်ဟာနော်ကိုစင်းတို့ကြီးမြင့်ရတဲ့သူဆန္ဒထုတ်ဖော်ပြီးပြောတယ်ဗျာနော်အဲ့လိုဆန္ဒထုတ်ဖော်ပြောတဲ့လူကသူကကိုစင်းတို့ကြီးမြင့်ရို့ပြောတဲ့လူကလည်းသူကလည်းသူ့မှာဒါနိုင်ငံသားတယောက်ရဲ့အခွင့်အရေးအတွက်သူလွတ်လပ်စွာပြောဆိုပိုင်ခွင့်ရှိတယ်ဆိုတော့ယုံကြည်မှုရသူပြောတာပဲအဲ့ဒီလူမျိုးကိုအနှစ်ရှစ်ထောင်နဲ့ချပြစ်လိုက်တယ်ဆိုတဲ့သဘောကြီးဖြစ်တဲ့အခါကျတော့ဒီလူတွေကိုအများဆုံးလွှတ်ပေးဖို့လိုအပ်တဲ့အချိန်ကလည်းသင့်ပါတယ်အဲ့လိုမှအလှူပင်းညာချင်းမရှိသေးဘဲနဲ့ကျွန်တော်တို့ဒီအမျိုးမျိုးရဲ့ကော်မရှင်တွေဖွဲ့တဲ့အမျိုးမျိုးအစီအစဉ်တွေလုပ်နေမှာဆိုရင်အချိန်ကျန်ကျန်လာသည်နဲ့မျှအကျိုးမရှိဘူးပေါ့နော
်အဲ့ဒီအတွက်မျှော်လင့်ချက်ကိုထားနိုင်ပါလားဒီကော်မရှင်ကအဲ့ဒီလူတွေလက်မျှော်ရေးအတွက်တစုံတရာများပြောလာနိုင်မယ်ထင်ပါလား
ကော်မရှင်ကပြောကောင်းပြောလာနိုင်ပါလိမ့်မယ်ဗျာအဓိကကြတာကတော့သမရနဲ့အစိုးရဖွဲ့ပေါ်မှာပုံပြီးအခြေခံပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ခုဖွဲ့စည်းလိုက်တဲ့အမျိုးသားလူ့အခွင့်အရေးကော်မရှင်ကတော့အကြမ်းအဖြစ်2008ဖွဲ့စည်းပုံဥပဒေအရပြဋ္ဌာန်းထားတဲ့နိုင်ငံသားတွေရဲ့ရပိုင်ခွင့်အခွင့်အရေးကိုကာကွယ်ဖို့ဆိုပြီးတော့သတင်းစာမှာရေးထားတာတွေ့ရပါတယ်။အဲဒီ2008ဖွဲ့စည်းပုံဥပဒေကိုနည်းနည်းကိုမင်းလူလေးလာမိတလောက်နိုင်ငံသားအခွင့်အရေးတွေဘလောက်ကာကွယ်ထားပါလဲအဲ့ဒါနိုင်ငံသားအခွင့်အရေးတွေဟာနိုင်ငံတကာဆိုင်ဆန့်ညွှန်းနဲ့ကိုက်ညီပါလားအဲ့ဒီကြောင့်ဖော်ပြထားတာ
။အလုံးပြည့်ပြည့်စုံနဲ့ကိုက်ညီမှုတော့မရှိဘူးပေါ့ဗျာ။ဘာကြောင့်လဲဆိုလို့ရှိရင်မြန်မာနိုင်ငံအတွင်းမှာလက်ရှိပြဋ္ဌာန်းထားတဲ့ဥပဒေများနဲ့ဆန့်ကျင်ခြင်းမရှိရင်ဆိုတဲ့ကန့်သတ်ချက်တစ်ခုပါနေတဲ့အတွက်ဒီလွတ်လွတ်လပ်လပ်ပြောဆိုနိုင်နေထုတ်ဝေနိုင်နေရေးသားနိုင်နေဆိုတဲ့နေရာတွေမှာအကန့်အသတ်ရှိတယ်ဒါတွေကကျွန်တော်တို့နိုင်ငံတကာစာနဲ့တွေ့ကြည့်ရင်တော့မကိုက်ညီဘူးလို့ကျွန်တော်တို့ပြောနိုင်ပါတယ်နောက်ပြီးတော့တခါကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေမှာထည့်ရေးထားရုံနဲ့မလုံလောက်ပါဘူးဥပမာတစ်ခုပြောရရင်ကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေမှာနိုင်ငံသားတယောက်ကို24နာရီတည်းပို့ပြီးတော့ချုံနောင်မထားရ။နော်နောက်ပြီးတော့တခါတရားဥပဒေဆိုင်ရာအခွင့်အရေးရအများပြည်သူရဲ့ရှေ့မောက်မှာစစ်ဆေးစင်ရမယ်။စတာတွေပါပြီမယ်။လက်ရှိလှုပ်ဆောင်နေတဲ့လှုပ်ဆောင်ချက်တွေကဓာရီနဲ့ဆန့်ကျင်ဘက်ဖြစ်နေတယ်ဆိုတာကိုကျွန်တော်တို့တွေ့ရတယ်။အဲ့တော့ဒီဆန့်ကျင်ဘက်ဖြစ်နေတဲ့လှုပ်ဆောင်ချက်တွေကိုဒီအမျိုးသားလူ့အခွင့်အရေးကော်မရှင်ကနေပြီးတော့ဘယ်လိုမျိုးကုစားပြီးမှလဲ။တာမတ်ဟောင်းတွေကဘယ်လိုမျိုးများတက်တာမှုရှာပြေးနိုင်မလဲဆိုတာကျွန်တော်ကတော့နည်းနည်းမ
ဟုတ်တော်တော်ရိုးတန်နေရဖြစ်ပါလိမ့်မယ်အဲ့တော့အခုလူခွင့်ရေးကော်မရှင်ဖွဲ့စည်းလိုက်ပြီမယ်ခုနပြောတဲ့အခွင့်အရေးတွေအပြည့်အဝရရှိလာဖို့ဆိုတာအလံဝင်းနေသေးတယ်ဆိုတဲ့သဘောထားခင်ဗျာဥအောင်သိန်းဘယ်လိုအော်နီးမရောက်တဲ့ဝင်းနေအောင်မယ်လို့များပြောရမလားမပြောနိုင်ဘူးပေါ့နော်ဒါဆိုလက်ရှိအခြေအနေကကျွန်တော်အပြောင်းလဲတွေကိုလူတွေကမျှော်လင့်နေတယ်ဆိုတာတော့ဒါတိုင်းပြည်လုံးကသိနေတဲ အများဆုံးလွှတ်ပေးဖို့ဟာလေဒါအဓိကအချက်တစ်ချက်အနေနဲ့ပါဝင်ပါတယ
်ကိုမင်းလူခင်ဗျာနောက်ဆုံးကျွန်တော်တို့ခုမေးချင်တာကကိုမင်းလူရောသံမဟောင်းနေပါဆိုတော့အင်းကြီးသံမကြီးဟာတချင်တို့ကမြန်မာနိုင်ငံကိုကိုစားပြုပြီးတော့နိုင်ငံတကာအဖွဲ့အစည်းတွေကုလသမဂ္ဂလိုအဖွဲ့အစည်းတွေမှာတာဝန်ထမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်ကြီးဖြစ်ပါတယ်ဒါပေမဲ့တချို့ဝေဖန်သူတွေကပြောကြတယ်ဒီပုဂ္ဂိုလ်ဟာတာဝန်ထမ်းဆောင်ခြင်းကလည်းလူခွင့်ချိုးဖောက်မှုတွေရှိရဲလို့ဆွဆွဲလာတာကိုမြန်မာနိုင်ငံအစိုးရဘက်ကအပြင်းထန်ကာကွယ်ပေးခဲ့ရတဲ့ဝန်ထမ်းတွေသာဖြစ်နေတယ်။ဒါကြောင့်သူတို့ရဲ့အတိတ်ဝန်ထမ်းဘဝမှာထမ်းဆောင်ခဲ့တဲ့ဒီလွှတ်မိုးမှုတွေဟာဆက်လက်ရှိနေမယ်လို့သုံးသပ်ကြပါရတယ်။အဲ့ဒါကောဘလောက်ဖြစ်နိုင်ပါသလဲ။သူတို့ကဝန်ထမ်းမှမဟုတ်တော့တာဗျာ။သူတို့အဲ့ဒီသံတရားကိုဖယ်ပြစ်လို့မရဘူးလားခင်ဗျာ။
အဲ့အဲ့ဒီလိုတော့ကျွန်တော်တို့အလွယ်တကူဖယ်ပြစ်လို့တော့မရနိုင်ပါဘူးအဲ့တော့အစိုးရပြောတယ်ကျွန်တော်တို့ဒီထဲမှာပါတယ်သာမတ်ဟောင်းနေမှာကပဲနဲ့ပါမောက်ခဟောင်းနေလည်းပါပါတယ်ပါမောက်ခဟောင်းနေကတစ်ချိန်တုန်းကအမျိုးသားညီလာခံကျင်းပရေးအတွက်အာတတိယပါဝင်ခဲ့တဲ့လူတွေလည်းရှိတယ်နောက်ပြီးတော့တခါဒီဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးမူကြမ်းရေးဆွဲရေးကော်မတီမှာပါခဲ့တဲ့လူတွေလည်းရှိတယ်ဒါကြောင့်ကျွန်တော်ကပြောတဲ့အတိုင်းပဲလုံးဝမဲ့သဘောမျိုးရှိတယ်လို့ပဲကျွန်တော်ကတော့မြင်ပါတယ်ခင်ဗျ